စကိုင်းတိုင်းအထက်ပိုင်းဗန်းမောက်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေကြားဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်အရသာတအူးသေဆုံးခဲ့တယ်လို့ယာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲမှာရှမ်းပြည်အမျိုးသားတပ်မတော် SN ကစစ်ကောင်စီတပ်တွေဘက်ကနေအတူတွဲတိုက်ခိုက်နေတဲ့အကြောင်း PDF ဘက်ကထုတ်ပြန်တာရှိပေမဲ့လည်း SN ကတော့ညှင်းဆိုပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းချန်းပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသခိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာ KIA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဗမောက်မြို့နယ်ဘက်ကိုဆက်လက်ဝင်ရောက်လာတဲ့နောက်ဒေသခံ PDF တွေနဲ့ဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဗမောက်နယ်အင်းတော်မြို့နယ်အဆက်မှာစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ဒေသခံ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာသားတို့သေဆုံးခဲ့ရတယ်လို့ကျေးရွာ၄ရွာလောက်ထွက်ပြေးနေရတယ်လို့ဗမောက်ဒေသခံတူကအခုလိုပြောပါရယ
်အဲတို့တွေကဒီရှာနီနဲ့စစ်ကောင်စီပေါင်းပြီးမှဒီစောင်းဖူးနေတာပေါ့နော်ဒီတိုင်းကောင်ကြီးတပ်ပြီးနေဒီလိုမျိုးဖြစ်နေတာဗမောက်မြို့နယ်ထဲမှာဖြစ်နေတာကအင်တာနက်ဗမောက်အစပေါ့နော်ဒီနေ့လည်းလက်နဲ့ဒီနေ့ထုတာတို့ကဟိုတောင်ကြီးပါလားတဲ့ဖြစ်ပြီးပါတယ်လက်နဲ့ဒီထုတဲ့တာနဲ့ပါလဲဆိုတော့ပြီးရ GNM မှာကတနမှန်ဒီမှာပြီးပါလားဗျတိမော်ရွာရောတောင်ကြီးရွာရောအရွာလုံးပြီးရတာဟုတ်ကဲ့တောင်ပိုင်းမကူပေါ့နော်ဒီစုံးတော်တန်းတန်းကြောင့်မှဒါတို့ကိုဖြတ်ပြီးလာရတာအထောင်မီးမီးရောရှိမှာပေါ့ပြီးရတယ်တောင်အိမ်ပြည်ပင်လည်းပြီးတာပဲတောင်အိမ်ပြည်ပင်ရောဒီတော့တောင်ကြီးရွာရောအကုန်ပြီးရတယ်
စစ်ကောင်စီတပ်ကရွှေရွှဲမှာအလုံးလုံးကင်သူ20လောက်ကိုလည်းစစ်ကြောင်းနဲ့အတူခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်။ဒီရွှေရွှဲကဒီလိုလဲဖမ်းတယ်ဖမ်းပြီးတော့ဒီကတိုင်းကလည်းကြက်အယောက်နဲ့တော့ခေါ်ရတယ်။ဖမ်းဆိုတော့စစ်ကြောင်းအစ်ဆက်ခေါ်ရတယ်တော်တယ်ဝင်ခေါ်ရတယ်အခုတော့ပြန်ကွမ်းမန်းတော့မသိ
ဘူး။ဗမောက် PDF တွေရဲ့ဗမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်တွေကကြောက်အိုင်ရွာကိုမီးရှို့ပြီးရွာသား30လောက်ကိုကြောက်အိုင်ဖုံးကြီးကျောင်းမှာဖမ်းဆီးထားကြောင်းနဲ့လက်နက်ကြီးပြစ်ခတ်တာကြောင့်ရာနဲ့ချီတဲ့ရွာသားတွေတိမ်းရှောင်နေရကြောင်းဗမောက်မျိုးနဲ့တောင်ပိုင်းကိုစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေပူးရဲစစ်ကြောင်းထိုးနေကြောင်းဖော်ပြထားပါတယ်။ဒီလ23ရက်နဲ့24ရက်နေ့တွေမှာတော့အင်းတော်မျိုးနဲ့မန်ထုံနဲ့မင်းကုန်းရွာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မင်းကုန်းရွာကပြည်သူတွေဟာမော်လူးနဲ့အင်းတော်ဘက်ကိုတိမ်းရှောင်ခဲ့ရတယ်လို့အင်းတော်ဒေသခံတူကပြောပါတယ
်အတိကတော့မင်းကုန်းရွာရှောင်းတာပေါ့နော်အဲမင်းကုန်းရွာကနေပြီးတော့အမော်လူးတို့အင်းတော်တို့အဲအဲ့ဒီနိစ္စရာရွှေမျိုးတွေရှိတဲ့ဆိုရောအဲ့လိုရှောင်းနေကြတာဟဲ့အဲလူဦးအေကသူကအိမ်ကြီး160 180လို့ပြီးတော့တစ်ထောင်လောက်ကျော်မှတည်းလဲပြန်ရောက်တဲ့လူတွေလည်းပြန်ရောက်ခဲ့ကြပြီပေါ့ဟောအများစုကတော့မရောက်သေးဘူးဟော
ဒီလ24ရက်နေ့ကတော့ PDF တွေကလမ်းခီးမှာတိုက်ပွဲဖြစ်နေတာကြောင့်အင်းတော်ဗမောက်လမ်းကို24နိုင်ပိတ်ထားခဲ့ပါတယ်ဒီလ26ရက်နေ့တုန်းကတော့ပင်လယ်ဘူးမြို့နယ်ပလူတာရွာဘက်မှာလဲစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ပင်လယ်ဘူး PDF တပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းဖြန့်ချီတာတွေရှိပါတယ်စစ်ကောင်စီနဲ့ SNA ပူးရဲတိုက်ခိုက်နေတယ်ဆိုတာကိုမေးမြန်းနိုင်မှုစူးစမ်းခဲ့ပေမဲ့လဲ SNA တာဝန်ရှိသူတွေကိုဆက်သွယ်လို့မရသေးပါဘူး The Voice of Shani လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်ဘက်ကသူတို့ပါဝင်တိုက်ခိုက်နေတယ်ဆိုတာဝါရဖြန့်ချီမှုတသက်တာဖြစ်တယ်လို့ SNA ဘက်ကတုံ့ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဗမောက်အင်းတော်နဲ့ပင်လယ်ဘူးဒေသအတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။